ယုံမရေဒီယိုမဂ္ဂဇင်းမြန်မာဘာသာအစီအစဉ်ကနေကြိုဆိုပါရစေ။ကြည်ဒီမင်္ဂလာဖျားဖျားနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ယုံမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကို argan.yoma.org website နဲ့ argan yoma facebook page တို့ကနေဝင်ရောက်နားဆင်နိုင်ပါလေဖြစ်ပါတယ်။ကျွန်တော်ကတော့ဆက်ဝေးရနိုင်မှာဒီကနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။အာရကန်ယိုမာကရရှိထားတဲ့ဒီတစ်ပတ်သတင်းတွေထဲမှာတော့မြန်မာတနင်္ဂနွေလုံးမှာရှိတဲ့ရခိုင်တိုင်းရင်းသားစီးပွားရေးလုပ်ငန်းရှင်တွေကိုစုစည်းပြီးရခိုင်လုပ်ငန်းရှင်များအသင်းဗဟုကိုဖွဲ့စည်းလိုက်ပါတယ်။ဒီသတင်းနဲ့အတူရခိုင်ပြည်နယ်အတွင်းကနေထိုင်သူတွေရဲ့လှပတဲ့လူနေထိုင်မှုဘဝရုပ်ပုံလွှာတွေကိုတင်ဆက်ထားတဲ့သတင်းဆောင်ပါအစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။မြန်မာတနင်္ဂနွေလုံးမှာရှိတဲ့ရခိုင်တိုင်းသားစီးပွားရေးလုပ်ငန်းရှင်တွေကိုစုစည်းပြီးရခိုင်လုပ်ငန်းရှင်များအသင်းဗဟုကိုဖွဲ့စည်းလိုက်ပါတယ်။ရခိုင်အမျိုးသားစီးပွားရေးလုပ်ငန်းရှင်များအနေနဲ့အခုလုတ်ကင်နေတဲ့ပုံစံတွေကနေပုံမကျဲ့ပြန့်တဲ့ချိတ်ဆက်မှုတွေနဲ့လုပ်ငန်းများကြီးထွားလာစေဖို့ရည်ရွယ်ကြောင်းအသင်းရဲ့အတွင်းရေးမှူးဒေါက်တာအောင်ရဲစောကပြောပါတယ်။ရခိုင်လုပ်ငန်းရှင်များအသင်းတည်ထောင်ခြင်းဖြင့်လက်ရှိရှိနေတဲ့စီးပွားရေးလုပ်ငန်းတွေကိုပို့ပြီးတော့ကျကျပြန့်ပြန့်လုပ်နိုင်လာတယ်။ဤပညာပေါ့ဤပညာပိုင်းဆိုင်ရာမှာဆိုရင်လည်းပို့ပြီးတော့ update ဖြစ်တဲ့ဟာတွေကိုတုံးလာနိုင်တယ်။ information ကလည်းကျွန်တော်တို့အချိန်နဲ့တပြေးညီသတင်းအချက်လက်တွေရလာနိုင်တယ်။စီးပွားရေးကိုပေါ်ဆောင်ရမှာတော့ပို့ပြီးတော့အထောက်အကူဖြစ်ပါတယ်။ပြီးလို့ရှိရင်ကျွန်တော်တို့ supporting ပေါ့လုပ်ငန်းရှင်တဦးနဲ့တဦးချိတ်ဆက်ပြီးတော့ပုံမလုတ်ကင်လာနိုင်ပါမယ်။အဲ့ဒီအသင်းကိုနိုဝင်ဘာလ18ရက်နေ့ကရန်ကုန်မြို့မှာဖွဲ့စည်းခဲ့တာပါ။အဲ့ဒီလိုဖွဲ့စည်းနိုင်မှုမြန်မာနိုင်ငံတိုင်းရင်းသားလုပ်ငန်းရှင်များအသင်းကဦးဆောင်ပြီးမြန်မာတနင်္ဂနွေလုံးကစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ကြားခဲ့ပြီးအခုလိုရခိုင်လုပ်ငန်းရှင်များအသင်းဗဟုကိုဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။ကျွန်တော်တို့ဒီအသင်းအဖွဲ့တိုးတက်မှုဟာလည်းမြန်မာပြည်ရဲ့တိုးတက်မှုလို့ပြောလို့ရပါတယ်။ရခိုင်လုပ်ငန်းရှင်များကလည်းမြန်မာပြည်ရဲ့တပိုင်းတစားဖြစ်တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံရဲ့ GDP ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်တဲ့နေရာမှာအထောက်ပံ့တစ်ခုဖြစ်မယ်ပေါ့နော်။ရခိုင်လုပ်ငန်းရှင်တွေစီးပွားရေးတိုးတက်လို့ရှိရင်မြန်မာနိုင်ငံတိုးတက်မှုလို့ကျွန်တော်တို့ပြောလို့ရပါတယ်လို့ဒေါက်တာအောင်ရဲစောကဆက်ပြောပါတယ်။အခုလိုဖွဲ့စည်းလိုက်တဲ့အသင်းမှာရခိုင်လုပ်ငန်းရှင်များအသင်းဗဟုဥက္ကဋ္ဌအဖြစ်ဦးကျော်သိန်းခိုင်မန္တလေးဒုက္ခထများဖြင့်ဒေါက်တာစောမြအောင်ရန်ကုန်ဦးခင်မောင်ကြီးစစ်တွေးဒုဗိုလ်မှူးကြီးအငိမ့်စားရဲရင်သွေးပဲခူးဦးတင်ဝင်းအေယာဝတီတို့ဖြစ်ပြီးအထွေထွေအတွင်းရေးမှူးအဖြစ်ဒေါက်တာအောင်ရဲစော်ရန်ကုန်အတွင်းရေးမှူးအဖွဲ့ဝင်များဖြင့်ဦးကြည်စိုးအေယာဝတီဦးကျော်လင်းငိမ့်ပဲခူးဦးစောထင်သိန်းမန္တလေးဦးကျော်မင်းထွန်းရခိုင်တို့ကပါဝင်နေပါတယ်အသင်းအနေနဲ့ဆက်လက်လုပ်ကိုင်နေခြင်းနဲ့ဆန္ဒပုံစံကိုလည်းဒေါက်တာအောင်ရဲစော်ကအခုလိုဆက်ပြောပါတယ်လက်ရှိမှာတော့ကျွန်တော်တို့လုပ်ငန်းအသေးအလက်အကြီးအားလုံးတစ်ပြိုင်တည်းတွေ့အောင်လုပ်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့လုပ်ငန်းအသေးနဲ့လုပ်ငန်းအလက်ကိုလုတ်ကင်နေသူတွေကများပါတယ်။သူတို့စီးပွားဖွံ့ဖြိုးတိုးတက်အောင်သူတို့ကိုမိသားစုအသွင်စီးပွားရေးပုံစံလုပ်နေတာကနေစနစ်ကျတဲ့စီးပွားရေးအသွင်ဖြစ်လာအောင်ကျွန်တော်တို့ကူးပြောင်းပေးရပါမယ်။လုပ်ငန်းငယ်များကိုပုံမစနစ်တကျရှိလာစေဖို့ကိုဦးစားပေးရင်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုရာခိုင်နှုန်းအတော်များများကိုတိုးတက်အောင်လုပ်ဖို့ရည်ရွယ်ထားတဲ့အဲ့ဒီအသင်းဖွဲ့စည်းခြင်းခန္ဓာကိုတော့ပြည်တော်စုတိုင်းရင်းသားလူမျိုးများရေးရာဝင်ကြီးနိုင်သက်လွင်ရေကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားလူမျိုးရေးရာဝင်ကြီးဥဇော်အေးမောင်မြန်မာတိုင်းရင်းသားလုပ်ငန်းရှင်များအသင်းမှဥက္ကဋ္ဌပါဝင်ရခိုင်စီးပွားရေးလုပ်ငန်းရှင်အများအပြားတက်ရောက်ခဲ့ကြတာကိုတွေ့ရပါတယ်။ယိုမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းအစီအစဉ်တွေပြီးမှာတော့ရခိုင်ပြည်နယ်ရဲ့လူမှုဘဝရသတွေကိုခန်းစားထင်ဟပ်စေမယ့်သတင်းဆောင်ပါအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီဘက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကတောင်တန်းဒေသတွေမှာနေထိုင်ကြတယ်။တိုင်းရင်းသားတွေရဲ့တောင်ယာလုပ်ငန်းနဲ့တောင်ယာနဲ့သက်ဆိုင်တဲ့ဒလိထုံးစံတွေအကြောင်းကိုပြောပြခြင်းပါတယ်။ဒီရင်ဆောင်ပါကိုတော့ယိုမာရေဒီယိုမဂ္ဂဇင်းသတင်းထောက်ကိုအောင်ကပေးပို့ထားတာလည်းဖြစ်ပါတယ်။မောင်တော်ဘူးတီတောင်ပုံနာကျွန်းမြောက်ဦးစတဲ့မြို့နယ်တွေကတောင်တန်းတွေပေါ်မှာအခြေချနေထိုင်ကြတဲ့တိုင်းရင်းသားတွေရှိပါတယ်။စိုင်းတင်အော်ရမမေယုစတဲ့တောင်တန်းတွေပေါ်မှာအများဆုံးနေထိုင်ကြပါတယ်။သူတို့ရဲ့အဓိကစီးပွားရေးဖြစ်ရွှေပြောင်းတောင်ယာကိုပဲလုပ်ကင်ကြပြီးလေနဲ့တခြားစိုက်ပျိုးရေးလုပ်ငန်းတွေကိုလုပ်ကင်လို့မရှိသလိုတောင်ယာနေရာတစ်ခုကိုလည်းသုံးနှစ်ထပ်ပို့မလုပ်ကြပါဘူး။အဲ့လိုပဲရွာကလည်းတောင်ယာနဲ့နီးကပ်တဲ့နေရာတွေကိုလိုက်လံပြောင်းရွှေ့ပြီးနေကြတယ်လို့ဆိုပါတယ်။မောင်တော်မြို့နယ်ကိုင်းကြီးရွာမှာနေတဲ့မြို့အမျိုးသားဦးစံထွန်းကမြို့တို့ရဲ့တောင်ယာစိုက်ပျိုးမှုတလေကိုအခုလိုပြောပြပါတယ
်။နေရာမှာရွာပြေးရွာတည်တယ်။တောင်ယာကဟောမှာခုတ်တယ်ဟောမှာခုတ်တယ်။ချွေပြောင်းတောင်ယာပြောရတာပေါ့။အပင်လည်းမစိုက်ဘူးနော်။
ချွေ
风车多过没靠谱，导演你有啥么特别呢？东内老一八万斤嘛，靠不来人，东亚会的，有啥子卡片表的？东内么子卡片的，南内么子卡片的，南内么子卡片多？东亚呢？就那味道味，当然缺鼻子呢。干么西湖对叫么路，不空包摊嘞，刚来摊嘞，挨着味的对叫么路，又偏偏的，导演呢？
看米肉个嘞，当然龙眼呢，等回家比，都是当然龙眼嘛，先别熬，低能出熬，过过用节目，得来通山摘，没别么的，比如伢嘞，新鲜的西热路，苗乌嘛，你摊嘞，屋里做个表娃嘞。
ก็สุนามากับเบชาวิลุกดีน้าเอวาคองลามาก็จะต้องยาห้องสาววิลุกเลยยังตักเรื่องดีแต่สมุลามากับเบชาวิสุบิกิตักเรื่องบุ
คมิลุมิโรการอต้องยาลูกกันดูเรศีจัดเลยมีเบียมาเลียลูกกันดูเรศีจัดบาร์เลยกู้เกยงจิมูมาร์นักกู้เกยตุมยาดเลยอัชชากู้เกยมูเรศีบาร์เลยเปย์บาดากู้เกยตุเวพิบิสับยูอิลุงเอมาร์เดลีท้องเซนตันลูกกันเรศีจัดบาร์เลยစိုက်ပျိုးမဲ့မျိုးစေ့ကိုသွေးနဲ့လူပြီးပူဇော်ရတဲ့ဒလိရှိတယ်လို့ဆိုပါတယ်။ဥလိကျော်ကခမီလူမျိုးတို့တောင်ယာနဲ့လဲမဆိုင်ခင်ရိုးရနဲ့ပူဇော်တဲ့စီစဉ်ကိုတော့အခုလိုပြောပြပါတယ်
။အိမ်မှာလုပ်တယ်စိုက်ပျိုးမဲ့မြေမှာလောက်လုပ်ခဲ့ရသေးတယ်ပွေပေါ့။အေးလုပ်တယ်ကဒီမှာပဲဖို့နဲ့သူကပဲဖို့တန်ကြီးနဲ့သူကလေတော့လုပ်ဆက်ကကြီးကြီးသူကကားဝါသေးတိုင်းသူရှာတိုင်းအေးကိုစိုက်ပျိုးကိုဥပစပါကဇာဇာအပြိုးဇာအပြိုးအလုံးယူပြီးခင်ရမယ်။ဖြိုးရှင်ကစိုက်ပြီးအောင်မှာပါစီဆိုဘယ်နဲ့သူကောက်ချပွေးလာသူကသူကအဓိကနဲကိုနဲကိုကိုးကင်ဆိုအပိုင်းမေးဖိုက်တယ်လေသူကမတောင်းရမလို့သူကမလေးမလုံးမလောက်ပြီးပြီအမေမဲမဆုံးနေရောက်လဲပြီးပြီးပြီးပြန်ဖို့တဲ့ဆိုင်ရယ်ဆိုကနဲကိုကိုးကင်ဆိုတယ်သူကနဲက
မျိုးလူမျိုးတို့ဟာလည်းနဲကိုးကွယ်သူတွေဖြစ်ကြပြီးသူတို့ရဲ့တောင်းရစီးပွားရေးလှုပ်ချင်းရွာတစ်တီချင်းရာတစ်ထွင်တဲ့အချိန်တွေနဲ့တင်းနံအစ်စ်ထွက်တဲ့အချိန်တွေမှာတတ်မှတ်ထားတဲ့ပွဲတွေကိုလှုပ်ကြပါတယ်နောက်ပိုင်းမှာတခြားဘာသာကိုကိုးကွယ်လာသူတွေလည်းရှိလာတဲ့အတွက်တချို့ထုံးစံတွေအနေငယ်ပြောင်းလဲရတာရှိပေမဲ့ဒလိထုံးစံအတိုင်းပွဲတွေကိုတော့လောက်ကင်တက်ကြပါတယ်။တစ်နှစ်လုံးလောက်ကင်လို့ရလာတဲ့စဘာတီးနံတွေကိုတစ်နှစ်လုံးကောင်းကောင်းမွန်မွန်စားနိုင်အောင်နောက်နှစ်သင်မှလည်းတီးနံတွေဖြစ်ထွန်းအောင်ကျန်းမာတက်ရှိအောင်ဒလိထုံးစံတွေအတိုင်းလောက်ကင်ရတယ်လို့ဦးစန်ထွန်းကပြောပါတယ်။တောတောင်တွေကိုပိုင်ဆိုင်တဲ့နတ်တွေရှိပြီးနတ်တွေစီကတောတောင်တွေကိုငါးပြီးကြက်ဝတ်တွေရဲ့သွေးနဲ့တောင်ရကောင်းအတီးနံအထွက်ကောင်းပူဇော်ကြရပါတယ်။ပုံနာကျွန်းမြို့နယ်ဗန်ဗီးရွာမှာနေတဲ့ဇနီဖြူကတော့တောင်ရသိမ့်တဲ့ချိန်မှာဘယ်လိုစီမံရတယ်လဲဆိုတော့အခုလိုပြောပြပါရစ
ေ။ရိုးရလေးဖြစ်နေတယ်၊နှက်ချလေးဖြစ်နေတယ်။ရာစပါးတွေပွေးတော့ပြီဆိုတော့ရာကိုအဲ့ဒါရာကိုပြင်အပ်တယ်။အဲတောင်ပိုင်ဆာမတောင်ဆာမအရှင်မကျွန်တော်ငားထားတာတောင်ရကိုကျွန်တော်ပြင်အပ်တယ်။ကျွန်တော်အော်အော်မှမှရှော့ရှော့မမောနဲ့ကျွန်တော်ပြီးတော့ပြီဆိုတော့ကျတွင်းကျင်းနဲ့အဲ့ဒါရှိတယ်။ဝတ်တကောင်ကိုတော့ယူရမှာဝတ်ထူချပြီးတော့ဝတ်နဲ့ပြောပြောပစားတာရှိတယ်။ဝတ်နဲ့ချတော့လူအများပါရတာပေါ့။မပါရဘူးအိမ်မှာအဲ့ဒါစားရတယ်အမတကွန်စားတာ
တောင်ရစိုက်ပျိုးကြသူတွေကကျင်းပါလိရှိတဲ့ပွဲတစ်ခုကတော့ကောက်တက်စားပွဲပဲဖြစ်ပါတယ်။ဦးစန်ထွန်းကတော့သူတို့ရွာတွေမှာလှုပ်လိရှိတဲ့ကောက်တက်စားပွဲတွေအကြောင်းကိုအခုလိုရှင်းပြပါတယ
်။ဝါကျွဲလာဆိုင်ကိုရိတ်မှာကကောက်တက်ပွဲ။ကောက်တက်ပွဲမှာကဝက်တကောင်တက်တယ်။ငချောက်လိုက်ပါတယ်။စိတ်ရိတ်နဲ့ညားမှာစားတယ်။ဝက်တကောင်ကိုတက်လိုက်တယ်။အဲ့ဒီတက်ဝက်တက်တဲ့နေမှာအဲ့ဒီညားမှာမစားဘူးအဝက်သားကို။နောက်တဲ့နဲ့မစားမိကင်မိဖုတ်ပြီးတော့အသားကိုမချိတ်ဘူးအသားကိုပဲတင်းငင်းထတယ်မနေ့ဖြင်စောစောမှာအဲ့အသားကိုဖြင်ပြီးတော့ချက်တယ်ပြုတ်တယ်ယူအမအချင်းရှုံးပေါ့အဲ့သူကပရာတိပေးဒီကောက်တိုက်ပွဲကိုဒီအသားဒီငါဒီဒီကုတ်တော့ဒါနာကောင်းမှုအဲ့ဒါစားတာလူကကျဲမှာပါစီရှင်းတာပါစီအနာမျိုးကိုရှိကြောက်ပါမပါပါစီနောက်ထပ်ဒီထက်မကစပါရအောင်စပါလေကောင်းအောင်အစိတ်အနိုင်ကောင်းအောင်အဲ့ဒါဒီပြာတိပေးတယ
်မျိုးလူမျိုးတွေရဲ့ကောက်တစ်စားပွဲဟာအချိန်၅ရက်ကြာပြီးပွဲတော်ကာလနောက်ဆုံး၃ရက်ကတော့အလုံးမလုံးပဲအိမ်မှာပဲနေရတဲ့ရက်တွေဖြစ်ပါတယ
်၃ရက်နာမယ်လုံဝဖတ်ဆရာငါဆရာလည်းမတော်ရဘူးကြဲလက်တိုက်ဖို့မရဘူးဝဲလက်တိုက်ဖို့မရဘူးငါကိုလက်တိုက်ဖို့မရအတိုက်ရှိတယ်ဟိုသမီးကိုတိုက်လို့မရဘူး၃ရက်လောက်နာမယ်၄ရက်ခိုင်းမှာဖတ်ဆရာငါဆရာအပြင်ထွက်လို့ရတယ်၈ရက်နေ့မှာကြိုပြီးတော့အကုန်ယူလိုက်ပြီထဲဒီအတီအရွယ်ဒီလုံဝအလုံးမလုံရဘူးဘာလုံးလဲဆိုတော့အဲ့ဒီ၉ရက်မတင်ခင်၈ရက်နေ့မှာဘာလုံးလဲဆိုတော့
ဟုတ်ပါမှာဟိန်းဒီဟိန်းရွဲလေးအရင်ခိုးလိုက်တယ်။၃ရိပ်စာလောင်ထားတယ်နော်။ဖာဒီငါဒီအကုန်လုံး၃ရိပ်စာခိုင်လို့မဟုတ်ရှိအောင်လောင်ထားတယ်။လောင်ထားပြီးတော့မှကိုရိပ်နေမှာပွေလို့အဲ့လိုလုပ်ရတယ်။သူတို့နေထိုင်တဲ့တောတောင်နေရာဒေသကွဲပြားတယ်လို့စီစဉ်ကျင်းပကြတဲ့စီစဉ်တွေလည်းကွဲပြားကြပါတယ်။ဇနီးဖြူက သူတို့ဒေတာမှာလုပ်တဲ့ကောက်တစ်စားပွဲထုံးစံကတော့မောင်တော်မျိုးနယ်တွေကဥစံထုံးတို့ပြုလုပ်တဲ့ပုံစံနဲ့ကွဲပြားတယ်လို့ပြောပါတယ်။ဘယ်နေ့မှလုပ်မယ်လို့တိတိကျကျသတ်မှတ်တာမရှိဘဲကောက်တစ်အရင်ရတဲ့သူကပွဲအရင်လုပ်ကြပြီးတက်ကြီးရွယ်ဦးတွေကိုကောက်တစ်ထမင်းနဲ့တည်ခင်းပြီးမှစားတောက်ကြရတယ်လို့ဆိုပါတယ်။မြို့လူမျိုးတို့ကတော့
တောင်ရစပားပေါ်တဲ့ချိန်ဆိုရင်စပားရိပ်ပြီးတာနဲ့ကောက်တစ်စားပွဲကိုမဖြစ်မနေလုပ်ရပါတယ်။ကောက်တစ်စားပွဲမလုပ်ခင်အစ်စ်ပေါ်တဲ့စပားကိုမစားကြရပဲ။စပားအဟောင်းကိုပဲစားကြရပါတယ်။ကောက်တစ်စားပွဲမှာလည်းအစ်စ်ပေါ်တဲ့စပားကိုကြက်ဝတ်တို့ရဲ့သွေးနဲ့နေပြီးနတ်ပူစောရတာလို့ဦးလေးကျော်ကရှင်းပြပါတယ်။ဟာလာစပားပေါ်သူကမစားခံသူရောတွေးမိချာတယ်။တောင်ရကထွက်စပားဖက်စီလေကထွက်စပားရဟောက် စားတာနဲ့
ခမီလူမျိုးတွေရဲ့ကောက်တက်စားပွဲကျင်းပရတဲ့အစီအစဉ်တွေကတော့ပွဲကျင်းပမဲ့လေပြင်းဒါမှမဟုတ်တောင်ရမှာဝါနဲ့ပွားတိုင်ဆိုင်ပြီးအဲ့ဒီနားမှာရလာတဲ့စပားတွေကိုပုံထားရပါတယ်ပွားတိုင်ကတောင်ရနဲ့လေနဲ့ကိုရည်ရွယ်ပြီးစိုက်ထူရတာပါကောက်တက်စားပွဲကိုရောက်လာသူတွေကိုခေါင်ရည်ချက်သားဝတ်သားထမင်းတို့နဲ့ဧည့်ခံပြီးအရက်တေစာတော့မတောက်ကြဘူးလို့ဆိုပါတယ်ခေါင်ရည်တောက်ရင်တေးတဲ့ချင်းတွေကိုသိဆိုရင်ယောက်ျားမိန်းမဝိုင်းဖွဲ့ကခုံကြတယ်လို့ဥလီကျော်ကပြောပြပါတယ်
ရနံဘပဲဖို့တဲ့ဆိုင်ဖို့ရပဲဖို့တော့ဘကအဖေးအမလိုက်အားလုံးပြီးမတော်ဘူး။ခေါင်းပါရပဲတောင်းပြီးကြည့်ဘယ်မဆိုင်ရဆိုတယ်။နေကူရဆိုကိုခေါင်းရပါတယ်။ဒီပြကပါတယ်ဝါပါတယ်ကျင်းဆိုကတော့မရှိ။ဒီလိုတာပြည့်စင်ရမကားကဲဆိုပြမလဲ။အမတပီကလာဆိုမောင်းထူးထူးမလား။လူလူရကာရခေါင်းရဆောင်ရနကားကဲပြောကဲဆိုပြ။ကားကြီးရဲ့ရပဲဖို့နဲ့နဲ့ကဲပြီးစပော့ပုံရှိဆိုကိုစပော့ပုံပဲလို့ကားကြီးရဲ့ဆို
။ခမီကောက်တစ်စားပွဲမှာအရေးပါတဲ့အစီအစဉ်တစ်ခုကတော့တပီကလာလို့ခေါ်တဲ့လင်မန်းပုံစံကြေးမောင်းထဲမှာဝက်အသေးကိုထည့်ပြီးမဲမလို့ခေါ်တဲ့ပွဲရဲ့ဦးစီးဦးဆောင်ဆရာကရှေ့ဖြစ်ဖတ်ပေးရပါတယ်။ဝက်အသေးရဲ့အကြောရထင်ရှားပုံဥတီပုံကိုကြည့်ပြီးနောက်နေ့ဘယ်သီးနှံကဘယ်လိုရာသီဥတုကဘယ်လိုစပားဘယ်လောက်ထွက်မယ်ဆိုတာဟောပေးရပါတယ်။ခမီတို့ကတော့ကောက်တစ်စားပွဲလို့ဆိုပေမဲ့ရလာတဲ့ဆန်စပားကိုအဲ့ဒီပွဲမှာချက်စားကြတာတော့မဟုတ်ပါဘူး။ရိုးရာယုံကြည်ကိုးကွယ်မှုအရာပြုလုပ်မဲ့အစီအစဉ်ကိုဆောင်ရွက်တဲ့တဘောနဲ့ပြုလုပ်ကြတာလို့ဦးလေးကျော်ကပြောပါတယ်။ခေကာလာရတီးနှံထွက်တဲ့အချိန်နဲ့ရာသီဥတုအခြေအနေပြောင်းလဲမှုတွေကလည်းရှိနေပါတယ်
။ရဟန်းကိုရာစပောက်ကိုရာငိုဆော်လိုရပြဲဆိုသဖို့လေသူကအခုမှစားဆောင်ဖို့ဆိုသဖို့တည်းဟာဒီကြောင့်ပြည်စနေကရာစပောက်တိကစားကြတယ်။အခုအချိန်ကရှိကမရှိပါအဝဲရကငဲပဲလာတဲ့ကောင်းရုံပေါ်လာကောင်းရုံဆွေးပလက်ကဆိုပြီးဒီသူ့သူ့အချိန်မှာပဲသူပွေးလုပ်တယ်။ရာကဆိုလို့ရှိရကစပောက်တိကရပါအခုတော့ပါစီမရှိကိုစုပ်ကိုငါစပောက်ကလုံလောက်ရှိနေဆိုကိုရဟတောင်ပြီးမလည်းဆောက်ပြီးမလည်းစပောက်ကိုကြည်မှာဆုံးရတယ်။အိပိုက်ဖက်ကနေဆုံးလို့မလား။အခုခမဲ့စားရဘူးလို့မိုးကရာသီဥတုပြောင်းလဲလာတဲ့ဘရိကပရိကြည်ဆုံးရခါဟာဆိုကို
။တောင်ပေါ်ဒေသနေတဲ့တိုင်းရင်းသားလူမျိုးတွေဟာကိုယ်ွယ်ယုံကြည်မှုဓလိထုံးစံတူညီတာရှိသလို꽌ပြားတာတွေလည်းရှိပေမဲ့လူမျိုးလိုက်ဓလိထုံးစံတွေကကြံရှိနေုံပဲလို့ဦးလေးကျော်ကပြောပါတယ်။
ကျွန်တော်တို့ကဇာတဲ့တဲထလေးဆိုရာဟောက်ကန်ပွေးကောက်ဆက်ဆောက်ပွေးကိုတနက်အလုံးလို့ဘွားတော့အလုံးမလို့ခွန်ကောက်ဆက်ဆောက်ပွေးတော့အလုံးမလို့ခွန်အားလို့ဆွေမိတဲ့စားတော့ပျော်ဖို့ဆိုတော့ကျွန်တော်ယူဆက်ထားရောအမနာနဲ့လေးစားတော့နေလာအေးဒီလာစမွန်စားစားတော့ကဲတဲ့ချမရှိအမနာစူးစီကတော့မကန်ကြီးဒီမှာမှာစောက်ပွေးစောက်ပွေးအလုံးလို့လို့ရတယ်စိတ်မကြောက်ဘူးတခုအလုံး
ယူမရေဒီယိုမဂဇင်းရဲ့ပတ်စင်ရေဒီယိုအစီအစဉ်ဒီမှာတင်ပြဆုံးပါပြီ။နောက်သတင်းပတ်တွေမှာလည်းဆက်လက်နှာစင်လိုက်ဖို့ပြင်ထုတ်လိုက်ပါရစေ။ဒီအစီအစဉ်ကိုသတင်းများပေးပို့လိုတာဒါမှမဟုတ်ဝေဖန်အကြံပြုလိုတာတွေရှိတဲ့ဆိုရင်တော့ info@arganyoma.org နဲ့ yomaradio@gmail.com တို့ကိုအီးမေးလ်နဲ့ဆက်သွယ်ပေးပို့နိုင်တယ်လို့09255165772ကိုလည်းတယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခေါ်ဆိုနိုင်ပါတယ်လို့ဖိတ်ခေါ်ရင်းကျွန်တော်တို့အစီအစဉ်ကိုတည်တင်ပေးရနာပါရစေခင်ဗျာ။တော်သားရှင်များကိုစိတ်နှပြကျမ်းမာရှင်လည်နိုင်ကြပါစီခင်ဗျာ